မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဒီဇိုင်းပိုင်းပြင်ဆင်ထားတဲ့ Google Analytics ကို Google ပြသဆိုတဲ့သတင်း Microsoft for Startup မှာ Highwave 2A100 Unicorn စီမံကိန်းစတင်လိုက်ပြီး MHH ပြိုင်ပွဲအတွက်ဖိတ်ခေါ်ထားဆိုတဲ့သတင်း Microsoft Power BI သင်တန်းဖွင့်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဒီဇိုင်းပိုင်းပြင်ဆင်ထားတဲ့ Google Analytics ကို Google ပြသဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဟာ10နှစ်ကျော်အချိန်ယူပြီးအကြီးမားဆုံးပြင်ဆင်မှုလုပ်နေတဲ့ Google Analytics ကိုဖျက်ချပါတော့မယ်။ Google Analytics မှာ Machine Learning လုံဆောင်ချက်အသစ်တွေနဲ့ Web စီရင်ခံ Native Integration နဲ့ Privacy Update တွေပါဝင်လာပါတယ်။ဒီဇိုင်းသစ်ကြောင့်အချက်အလက်လေးလာစမ်းစစ်မှုနဲ့တိုင်းတာမှုကခက်သစ်ချဉ်းကပ်မှုပုံစံအသုံးပြုနိုင်မယ်လို့ Google ကပြောခဲ့ပါတယ်။ Google ဟာ App Plus Web အခြေခံတိစောက်ထားတဲ့ Google Analytics Beta Version ကိုမနစ်ကမိတ်ဆက်ခဲ့ပါတယ်။Google Analytics အသစ်မှာ Machine Learning Model အသစ်တွေပါဝင်လာပြီးတော့ Analyst နဲ့ Google ADS အကြားပေါင်းစပ်မှုအသစ်တွေပြုလုပ်နေအချက်အလက်စီမံဖို့ Control အသစ်တွေလည်းပါဝင်လာပါတယ်ဆက်လက်ပြီး Microsoft for Startup မှာ Highwave 2A100 Unicorn စီမံကိန်းစတင်လိုက်ပြီး MHH ပြိုင်ပွဲအတွက်ဖိတ်ခေါ်ထားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အာရှပစိဖိတ်ဒေသရှိနိုင်ငံတွေရဲ့စွန့်ဦးတီထွင်လုပ်ငန်းသစ်တွေကိုပုံမှန်ခိုင်မာလာစေရန် Microsoftဆိုတော့ Startup မှာ Highway 2A100 Unicorn စီမံကိန်းကိုစတင်လိုက်တယ်လို့သိရပါဗျ။အဆိုပါစီမံကိန်းမှာအိန္ဒိယနိုင်ငံတွင်အောင်မြင်မှုရရှိလာခဲ့ပြီးတော့ MHH အစီအစဉ်အတွက်စီးပွားရေးစတင်လုပ်ကိုင်နေတယ်။လုပ်ငန်းတစ်တောင်းခွဲကျော်ရှိတဲ့ပြည်နယ်6ခုမှာလုပ်ငန်း56ခုသာရွေးချယ်ခံခဲ့ရတယ်လို့သိရပါဗျ။ That MHH အစီအစဉ်မှာအနိုင်ရရှိသူတွေအနေနဲ့နိုင်ငံတကာဈေးကွက်ရှာဖွေရေးအခွင့်အလမ်း၊ကမ္ဘာအဆင့်မီစီးပွားရေးလုပ်ငန်းရှင်များပြများနဲ့သုံးရတာတွေ့ဆုံခွင့်ဖောင်ဒါဘူးကန်နဲ့ဘန်နာရီယင်းနီမြုံနံမှုအစုတွင်လက်ညုံချက်တို့အပါအဝင်ဆောင်ရွက်နေစေဘန်တိုရှက်လက်ညုံမှုပေးခြင်းတွင်ပါဝင်ခွင့်လူလောက်အသိဉာဏ် AI ဆက်မှအလိုလျောက်သင်ယူသော ML တို့အခြားသောအကြောင်းအရာများကိုလေ့လာသင်ယူခွင့်ရရှိမှာဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံစိုးတီထွင်လုပ်ငန်းသစ်တွေအတွက်ပိုအဆင်ပြေနိုင်မဲ့ဂေဟာစနစ်တစ်ခုကိုဖော်ဆောင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်မြန်မာနိုင်ငံလိုမျိုး Microsoft ပါတော့မြန်မာနိုင်ငံမှာရှိတဲ့စီးပွားရေးစတင်လုပ်ကိုင်နေသူတွေအတွက်ပုံမှန်အဆင်ပြေစေမဲ့လမ်းစဉ်တစ်ခုကိုကျွန်တော်တို့တည်ဆောက်နိုင်ဖို့ကြိုးပမ်းနေပါတယ်မြန်မာနိုင်ငံလိုမျိုးဖွံ့ဖြိုးဆဲဈေးကွက်သစ်တွေဟာကမ္ဘာမှာလည်းဖွံ့ဖြိုးမှုအမြန်ဆုံးစီးပွားရေးတွေဖြစ်နေတတ်ပါတယ်ဒါကြောင့်လည်းစီးပွားရေးစလုပ်တဲ့သူတွေကစမ်းသစ်တီထွင်နိုင်သူတွေအရှိန်အဟုန်နဲ့လုတ်တက်သူတွေစွန့်တီထွင်သူတွေအဖြစ်အထူးကကြားတဲ့အခန်းကဏ္ဍကပါဝင်နေတာပါ Highway to A100 Unicorn ကနေတစင်မြန်မာနိုင်ငံကစွန့်တီထွင်လုပ်ငန်းတွေအနေနဲ့ဒေသတွေမှာ digital စမ်းသစ်တီထွင်မှုတွေစက်ပြီးလောက်ကိုင်းနိုင်ဖို့ခေါ်ဆောင်ပေးသွားမှာပါလို့ Microsoft မြန်မာရဲ့ data ဆိုင်ရာတာဝန်ခံဖြစ်သူကိုစိုးသူအောင်ကပြောပါတယ်။ Highway 2A100 Unicorn စီမံကိန်းတွင်ပါဝင်ရန် Bangladesh, Bhutan, Brunei, Cambodia, Indonesia, Laos, Malaysia, Maldives, Myanmar, Nepal, New Zealand, Philippines, Sri Lanka, Singapore, Thailand, Vietnam အစရှိတဲ့16နိုင်ငံမှာစမ်းသစ်တီထွင်သူများနဲ့စိုးတီထွင်သူများကိုဖိတ်ခေါ်မှာဖြစ်ပြီးတော့ပါဝင်ရှင်ပြိုင်လူသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံရဲ့ MHH ပြိုင်ပွဲတွေမှာပါဝင်ရင်စည်ရင်ပေးသွင်းရမှာဖြစ်ပါတယ်။ပြိုင်ပွဲကိုအနည်းဆုံး client 3-4 ဦးမှရရှိတဲ့အမြတ်ငွေနဲ့လက်ပတ်နေသောလုပ်ငန်းပိုင်းဆိုင်ရာဈေးကွက်နဲ့ကိုက်ညီတယ်။ B2B ကုမ္ပဏီများပြည်မြတုံးဆွဲသူတသိန်းကျော်အထက်ရှိတဲ့ B2C ကုမ္ပဏီများအပြင်လက်ရှိရင်းနှီးမြှုပ်နှံမှုရရှိထားသူများကိုလည်းထည့်သွင်းစဉ်းစားသွားမယ်လို့သိရပါတယ်။ MHH တွင်ပါဝင်ရှင်ပြိုင်ကြသူတွေအားလုံးဟာလုပ်ငန်းပိုင်းဆိုင်ရာနဲ့နည်းပညာအလုံးယုံဆွေးနွေးပွဲများသာမက GitHub နဲ့ Azure တို့ကိုအခမဲ့အသုံးပြုခွင့်ရရှိမှာဖြစ်ပြီးတော့နိုင်ငံတနိုင်ငံစီမှာစကားတင်3ဦးစီကိုနိုဝင်ဘာလအတွင်းကြေညာပေးသွားမယ်လို့သိရပါတယ်။စကားတင်3ဦးမှာ Founder Bootcamp 3ရက်ကျော်တက်ရောက်ခွင့်နည်းပညာနဲ့စီးပွားရေးဆိုင်ရာအသေးစိတ်အချက်အလက်တွေကိုဆွေးနွေးတင်ကြားပေးမဲ့တစ်နှစ်တာ Motor Shift အစီအစဉ် Microsoft ရဲ့တမှုထူးခြားတဲ့ Coursera Programmer တစ်စင်စီးပွားရေးမိဖက်များရှာဖွေနိုင်ခြင်းတို့အပြင် Microsoft တွန်းကျင်သူတွေနဲ့ Nepal တစ်ခုထဲမှာအခိုင်အမာအခြေကျပြီးတော့ပညာရှင်တွေနဲ့တွေ့ဆုံနိုင်ခွင့်စတဲ့အခွင့်အရေးတွေကို ba ta saung ya shi ma phit de lu ti ya ba de
amash h
and we win yang yan antwan www.aka.ms/highway ga ni ta sin si yin pe twin ya ma phit pi do
autobala 32 ye naw song tha si yin pe twin yan lo at pi do a the sait ko v-kashe@microsoft.com တို့ဆက်သွယ်နိုင်မှာပဲဖြစ်ပါတယ်။
နောက်ဆုံးသတင်းတစ်ပုတ်အနေနဲ့ Microsoft Power BI သင်တန်းဖွင့်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။
Microsoft Power BI သင်တန်းကို Pandia Institute မှာနိုဝင်ဘာလမှာဖွင့်လှစ်သွားမယ်လို့သိရပါတယ်။သင်တန်းမှာ Data Management, Analyst နဲ့ Virtualization ကိုစနစ်တကျအသုံးပြုပြီးတော့ Business Intelligence Skill ကိုပုံမတိုးတက်လာအောင်သင်ကြားပေးသွားမှာဖြစ်က
Introduction to Power BI Desktop, Introduction to Data Model,Power BI Data Mapping, Power BI Data Virtualization, Power BI Rebel, Power BI with ARC GIS, Power BI Project Case Study တွေကိုသင်ကြားရမှာပဲဖြစ်ပါတယ်။သင်တန်းကိုနိုဝင်ဘာလ14ရက်မှာစတင်ဖွင့်လှစ်မှာဖြစ်ပြီးတော့နနက်9နာရီခွဲကနေ12နာရီခွဲအထိနေ့တနင်္ဂနွေတွေမှာသင်ကြားပေးသွားမှာပဲဖြစ်ပါတယ်။သင်တန်းကာလအနေနဲ့တလကြာမြင့်မှာဖြစ်ပြီးတော့ www.bit.ly/30olgsc မှာစာရင်းပေးသွင်းတက်ရောက်နိုင်ပါတယ်။သင်တန်းကြီးကတော့နှစ်သိန်းခွဲကျပ်ဖြစ်ပြီးတော့အသေးစိတ်ကိုဖုန်း3996923019တို့ဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်
။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။